အမေရိကန်ကဘိတ်ဆိုအေးအေးမှောင်ကိုစိုးရိမ်ခဲ့တဲ့အတွက်ရုရှားလုတ်သိမ်းပို့ဆောင်ရေးရဟယင်16စီဝယ်ယူမဲ့အစီအစဉ်ကိုဖိလစ်ပိုင်ဆိုဟာကပယ်ဖျက်လိုက်ပါတယ်။အဲဒီတုန်းကသမ္မတရိုဒီဂိုဂျူတာတေကအထက်တည်ပြုပြီးဖြစ်တဲ့အမေရိကန်ဒေါ်လာ228တန်တန်မိုးရှိအယောင်းဝယ်စာချုပ်ကိုသမ္မတတက်တန်ကုန်ဂျွန်လ30နှစ်မတိုင်မီမှာသူဖျက်ခဲ့တယ်လို့အရင်ကကာကွယ်ရေးဝန်ကြီးတက်ဖင်လိုရန်ဇာနာက EB တရင်ထဏကိုအင်ကာနေကပြောပါတယ်။သဘောတူညီချက်ကိုရုရှားနဲ့မနစ်နိုဝင်ဘာလမှာလက်မှတ်ထိုးခဲ့ပြီးသဘောတူညီချက်အရပထမဆုံးအထုပ်ရဟန်းရင်တွေကိုနှစ်နှစ်အတွင်းရုရှားကပို့ပြရမှာဖြစ်ပါတယ်။ဒီရောင်းဝယ်ကြောင့်ပိတ်ဆို့အရေးယူတာခံရနိုင်တယ်လို့သူကဆိုပါတယ်။ရုရှားနဲ့ပဋိပက္ခဖြစ်လာတာကြောင့်အမေရိကန်ကဒီကိစ္စအပေါ်မလိုလားကြောင့်ပြသခဲ့တယ်လို့လည်းသူကပြောပါတယ်။အမေရိကန်ကအလားတူရဟန်းရင်တွေကိုကန့်လန့်ခဲ့တယ်လို့သူကဆိုပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုရပ်ဖို့ကုလသမဂ္ဂကမတ်လမှာဆုံးဖြတ်ခဲ့စဉ်ကလည်းဖိလစ်ပိုင်ကအဆို့ကိုထောက်ခံခဲ့တာပါ။သမ္မတဒူတာဒီလက်ထက်မှာတရုတ်ရုရှားတို့နဲ့နီးနီးဆက်ဆက်ဆက်ဆံခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံဟာအမေရိကန်နဲ့စာချုပ်ချုပ်ဆိုထားတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်